အနေနဲ့အစိုးရလက်ထက်သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးအဖြစ်တာဝန်ယူခဲ့သူတူရဥအောင်ကိုအဂတိလိုက်စားမှုတက်ဖြတ်ရေးဥပဒေပုံမှန် 95ပွဲတစ်စိတ်ချင်းမြင့်ပေးအချင်းကိစ္စနဲ့လုပ်ငန်းရှင်တူအလုပ်ကိုင်အစဉ်ပြေစီရေးငွေကြေးနဲ့ပစ္စည်းလက်ခံခဲ့တယ်ဆိုတဲ့တိုင်ကြားချက်တွေအရအခုလိုတရားစွဲခဲ့တာပါသူရဥအောင်ကိုအပေါ်တိုင်ကြားချက်တွေကိုအဂတိလိုက်စားမှုတက်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးတွေးရှိခဲ့တာကြောင့်အခုလိုထောင်နှံချမှတ်ရတာဖြစ်ကြောင်းစစ်ကောင်စီအတွင်းမှဒုဗိုလ်ချုပ်ကြီးအောင်လင်းတွေးရဲ့ထုတ လုပ်ငန်းရှင်တဦးစီကကျပ်သိန်း1050တန်း Ford Motor ရဲ့စီး20ကျပ်သားအလေးချိန်ရှိတဲ့ရွှေပကံတစ်ချက်ကိုလည်းရယူခဲ့ကြောင်းကြေညာချက်မှာဖော်ပြပါတယ်။သူရဦးအောင်ကိုအပေါ်ဆွဆွဲရတဲ့အဂရိလိုက်စားမှုပုံမှန်၄ခုအတွက်တမှုကို1000တန်း3နှစ်စီနဲ့စုစုပေါင်းအလုံးနဲ့1000တန်း12နှစ်ချမှတ်လိုက်တာဖြစ်ပါတယ်။အမိန့်ချမှတ်မှုအပေါ်သူရဦးအောင်ကိုရဲ့ရှေ့နေတဲ့ဘက်ကတစုံတရာတုံ့ပြန်ပြောဆိုတာမကြားရသေးပါဘူးခင်ဗျာ။